နေပြည်တော်လေးစိတ်မှာမူရစီဝါရနဲ့အတူပစ္စတိုတနတ်တွေပါတွေ့ရှိခဲ့တဲ့အတွက်ဖန်စီခံထားရတဲ့အာကစားဝင်ကြီးဟောင်းရဲ့တာဖြိုးကိုကိုတင်ဆက်အပါအဝင်အပေါင်းပါ၃ဦးကိုမူရစီပုံမှန်နဲ့ရေးယူထားပြီးတော့အမှုကိုဆက်လက်စစ်ဆေးနေကြောင်းပြည်ထောင်ဝန်ကြီးဌာနကတင်ထုတ်ပြန်ပါတယ်နိုင်ငံတော်အတိုင်အမြန်ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးပုံမှန်ထိခိုက်မှာမဟုတ်တယ်လို့အပြည့်အဝ
ဲလုပ်ငန်းရှင်လည်းဖြစ်တဲ့ဥဖြိုးကိုကိုတင့်ဆန်းရဲ့လက်နက်နဲ့မူရည်စေဝါအမှုနောက်ဆက်တွဲအဖြစ်သူ့ရဲ့ကိုပိုင်အိမ်လေးလုံးအပါအဝင် ACE ဟိုတယ်ကိုရဲတပ်ဖွဲ့ကမနေ့ကဝင်ရောက်ရှာဖွေခဲ့ပါတယ်။ဒါနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုနေပြည်တော်ကောင်စီနယ်မြေရဲတပ်ဖွဲ့မှရဲမှူးကြီးဇော်ခေအောင်ကသတင်းတောက်တွေကိုမနေ့ကနေပြည်တော်မှာအခုလိုပြောပါတယ်။
တော်ဟိုလေဖွင့်တာ။အဲ့တော့လက်ရှိမင်းညာကျွန်တော်တို့ဆက်ပြီးတော့မှဗင်းဖြစ်တဲ့အခါမှာတော့သူတို့စီရနေပြီးတော့မှသူတို့နေတဲ့ဟိုကျွန်တော်တို့ဟိုပါလည်းမဟုတ်တဲ့ EC ပေါ့နော်။ဟိုလေ EC ရဲ့တန်းတဲ့ဒီဆက်ပြီးတော့မှဟိုတင်ပြရမိတော့နော်။အဲ့ဒီအရာတွေကတော့အားလုံးမထုံမီးဘူး။ကျွန်တော်စစ်နေလုံးဝရှိတယ
်။ဒါ့အပြင်ဥဖြိုးကိုကိုတင်ဆန်းပိုင် ACE ကုမ္ပဏီအစအုပ်ဝင်တွင်ရထားတဲ့ National Security Council ဒစိတ်ကထားတဲ့တံပိုးကြီးဟမ်မာကားတွေကိုတော့လောလောဆယ်မှာတင်းယူဖို့ညွန်ကြားချက်မရထားဘူးလို့လည်းသူကဆိုပါတယ
်။ကားတွေကတော့သူတို့လုပ်ငန်းသုံးကားတွေတော့ရှိမှာပေါ့နော်။ဒါရဲ့လုပ်ငန်းသုံးကားတွေတော့သူတို့ဟိုတယ်တွေမှာရှိရတော့ရှိတယ်။အဲ့ဒါတွေကတော့ကျွန်တော်တို့ကဒီဟိုကနေပတ်သက်တာမရှိတော့ကျွန်တော်တို့ကဘာမှတင်းယူစရာမရှိပါဘူး။
ဥပြိုးကိုကိုတင်ဆန်းစီကနေမူရည်စေးဝါးတွေအပြင်ပစ္စတိုလက်နက်အများအပြားကိုပါတိမ့်ဆေးရခဲ့တဲ့အမှုကိုနေပြည်တော်ကရဲစခန်းမှာမူရည်စေးဝါးဆိုင်ရာပုံမှန်နဲ့အမှုဖွင့်စစ်ဆေးနေကြောင်းမနေ့တနင်္လာနေ့ကထုတ်ပြန်တဲ့တည်ထရေးဝန်ကြီးဌာနရဲ့သတင်းမှဖော်ပြထားပါတယ်။အခုလိုပစ္စတိုလက်နက်6လက်အပါအဝင်ကြီးစံအတောင်ပေါင်း900နီးပါးတိမ့်ဆေးရမိခဲ့တဲ့အမှုကိုမူရည်စေးပုံမှန်နေတာမကဥပဒေမဲ့လက်နက်ကင်ဆောင်မှုနဲ့ရောအကြမ်းဖက်ဥပဒေအရပါအရေးယူတင်တယ်လို့မြင်ကြောင်းဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်ဟောင်ကောင်အခြေစိုက်အာရှလူအခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံလည်းဖြစ်တဲ့ဦးမင်းလွင်ဦးကတုံ့တပါတယ
်အမှန်ကတော့ဒီလောက်ကြီးနဲ့ဒီအများကြီးရှိနေတဲ့ကိစ္စကကျွန်တော်လက်နက်ဥပဒေအရပြောမယ်ဆိုလို့ရှင်ဒီလက်နက်တွေကမြန်မာနိုင်ငံအတွင်းကထုတ်တဲ့လက်နက်တခုမှမပါဘူးနိုင်ငံသားအနေနဲ့တင်သွင်းလာတဲ့လက်နက်တွေဖြစ်တယ်။အဲ့တော့လက်နက်ဥပဒေအရရေးယူမယ်ဆိုလို့ရှိရင်ဒီတင်သွင်းခွင့်မရှိတဲ့ပစ္စည်းကိုနိုင်ငံသားအနေနဲ့တင်သွင်းလာတဲ့ကိစ္စကတခုဖြစ်တယ်။နောက်ပြီးတော့တခါခွင့်ပြုချက် license နော်ဒါမှပါမစ်ဒါမှမဟုတ်တခုခုမှမရှိဘဲနဲ့ကိုင်ဆောင်ထားတဲ့အတွက်ဒီလောက်နည်းနည်းအများကြီးရှိနေတဲ့ဥစ္စာကဒီကျွန်တော်တို့အကြံဖက်မှုကျူးလွန်ဖို့အတွက်ကြိုတင်ကြံစီတယ်လို့အသက်တင်မပြနိုင်ရင်အကြံဖက်မှုကျူးလွန်ဖို့အမည်ရွယ်ပြီးတော့စုဆောင်လက်ဝဲထားရှိတယ်လို့ကျွန်တော်မှတ်ယူရမှာဖြစ်တယ်
။အခုလိုမျိုးလက်နဲ့အရေးအတွက်အများပြားတရှိတာမျိုးမဟုတ်ပဲတနက်တလမ်းမှမတွေ့ဘဲနဲ့လေအကြမ်းဖက်မှုဥပဒေနဲ့ဖမ်းဆီးထောင်ချတဲ့ဖြစ်ရပ်တချို့ရှိခဲ့တယ်လို့ဦးမင်းလွင်ကပြောပါတယ်
။လွန်ခဲ့တဲ့3-4နှစ်ကစံပြည်နယ်တောင်ကြီးမှာဒီလိုပဲအကြမ်းဖက်မှုဥပဒေနဲ့ရေးယူလိုက်တဲ့အမှုတွေရှိတယ်။အဲ့ဒီလိုရေးယူလိုက်တဲ့အခါမှာအစိုးရပြောတဲ့လိုမျိုးတနက်တောင်မှတခုမှမပါပါဘူး။ဗေးဆိုင်ကိုဝင်ရောက်ပြီးတော့ရှာဖွေပစ္စည်းတွေနဲ့တောင်နဲ့15နှစ်လောက်ဒီပြပြထားတဲ့အမှုတွေရှိတယ်ဆိုတာကိုလည်းကျွန်တော်သိရတယ်။နောက်ပြီးတော့တခါမန္တလေးမှာလည်းအကြမ်းဖက်မှုဥတွေနဲ့ပဲပတ်သက်ပြီးတော့အရေးယူထားတဲ့အမှုတွေရှိတယ်။အဲ့ဒီအမှုတွေမှာလည်းလက်နဲ့မပြောနဲ့အတတောင်းတော့မမီဘဲနဲ့အရေးယူထားတဲ့ဥစ္စာရှိတယ်။အဲ့တော့အခုတနက်6လက်တောင်းပြီးတဲ့ကိစ္စမှာအကြမ်းဖက်မှုတိုက်ပွဲဥတွေဆိုတာလည်းဘယ်နည်းမှမသိဘူး
။ဒါကြောင့်ပြည်ရဲရေးဘက်ကဒီအမှုကိုမှန်မှန်ကန်ကန်တိုင်တွယ်ဆောင်ရွက်နိုင်ပါမလားဆိုတာဥပဒေဘတ်တော်သားတွေဘက်ကစောင့်ကြည့်နေတယ်လို့လည်းဦးမင်းလွင်ဦးကဆိုပါတယ်။အခုလိုလက်နက်အများအများတွေ့ရှိသိမ်းဆည်းရမိခဲ့တဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးကိုစိုးရိမ်ရပါမလားလို့သတင်းတောက်တွေမေးတဲ့မေးခွန်းကိုတော့ရဲမှူးကြီးဇော်ခင်အောင်ကအခုလိုဖြေဆိုခဲ့ပါတယ်။
အဲ့အမကြီးရဲ့လူကြီးနဲ့ပတ်သက်လို့ဒါတိတ်မသက်ဆိုင်ဘူးတင်ဒီဟာနဲ့ပတ်သက်လို့အဲ့ကျွန်တော်တို့ကတော့ဒီရဲ့အဲ့ဒီလူမျိုးရေးချင်းတုံးကတော့ဘလို့မှဟိုငွေပစ္စည်းကျွန်တော်တို့အပြေဝတောင်းနေထားပါတယ်ဒါပတ်သက်ဖြစ
်တယ်။တနည်းအနေနဲ့ကနေပြည်တော်လေးစိတ်မှာဥဖြိုးကိုကိုတင်ဆန်းတဲ့အတူဖမ်းဆီးခံခဲ့ရတဲ့ဥရဲမင်းဆွေနဲ့ဥစော်ဝင်းထိုက်တို့ဟာ ACE ကုမ္ပဏီဝန်ထမ်းတွေဖြစ်ကြတဲ့အပြင်မြားပြစ်အားကစားချန်ပီယံတွေလည်းဖြစ်ပါတယ်။ ဥပြုကိုကိုတင်ဆန်းဟာ2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲတုန်းကမြောင်းမြောင်းမြို့နယ်ပြည်သူ့လွှတ်တော်အမတ်နေရာအတွက်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့ပြီးရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပါတယ်ရှင်